စီးပင်းနိုင်ငံမှာအခုတနင်္ဂနွေနေ့လွတ်တော်ရွေးကောက်ပွဲစတင်ကျင်းပနေပါပြီ။စကန်ဒီနေးဗီးယန်ဒေသတိုင်းပြည်တစ်ပြည်ဖြစ်တဲ့စီးပင်းနိုင်ငံဟာ Liberal ယူဆခိုင်မာအားကောင်းပြီးမယ်လို့အခုဒီရွေးကောက်ပွဲမှာတော့အဲ့ဒီအခြေအနေကပြောင်းသွားနိုင်ပါတယ်။ EU ဥရောပသမဂ္ဂကနေနှုတ်ထွက်ပြီးတော့လူမှုကြီးကြပ်ရေးမတင်းကျပ်လို့တဲ့စီးပင်းဒီမိုကရက်တွေကအင်အားအကြီးဆုံးပါတီတစ်ရပ်ဖြစ်လာဖို့အတွက်မျှော်မှန်းထားကြတာပါ။လူလက်ချောင်နေတဲ့စီးပင်းနိုင်ငံဖြစ်လာစေဖို့အတွက်လူမှုကြီးကြပ်ရေးမူဝါဒတွေကိုတင်းကျပ်ဖို့လိုမယ်လို့စီးပင်းဒီမိုကရက်ခေါင်းဆောင်ဂျင်မီအဂတ်စန်ကမေဆနာရှင်တွေကိုစင်နေတုန်းကပြောပါတယ်။ဝီဂျုစတီဖန်လာဗီန်ကတော့အမောတရားရှိသူတွေဟာလူလူချင်းနှိပ်ကုပ်ဖို့အတွက်စီးပင်းနိုင်ငံမှာလှုပ်ဆောင်နေကြပြီးတော့ဒါကိုတွန်းလှန်ဆန့်ကျင်ရမယ်။ဒဏ်ညှိညှတာရေးအတွက်ရည်တည်ကြရမယ်ဆိုပြီးတော့စပိန်နဲ့လူလူစုဝေးဘက်မှာပြောပါတယ်။အခြားဥရောပနိုင်ငံတွေအများစုလိုပါပဲ။ဒီအရှေ့တိုင်းဒေသတောင်အာရှနဲ့အာဖရိကဒေသကထွက်ပြေးလာသူတွေတော်များများဟာစီးပင်းနိုင်ငံမှာခိုးလုံရောက်ရှိနေကြတာပါ။2015ခုနှစ်တခုတည်းမှာပဲဒုက္ခတွေအဖြစ်ခိုးလုံသူ300,000ကျော်ရှိခဲ့တာကြောင့်မလို့ဒီအချိန်ဟာစီးပင်းနိုင်ငံရေးကိုပါအတော်လေးကိုရိုက်ခတ်နေပါတယ်။နာဇီလက်သစ်တွေနဲ့အခြေခံထားတဲ့စီးပင်းဒီမိုကရက်အခုလိုမျိုးအားကောင်းလာတာကြောင့်တက်လာမဲ့ဆွေးအသက်ဖွဲ့စည်းရေးကိစ္စမှာဇေယျဇွန်အုပ်စုတွေရဲ့ဩဇာပုံပြီးတော့ကြီးလာမဲ့အချိန်ဖြစ်တယ်လို့မဲခမန်းသူတွေကယူဆပါတယ်။လူလူကြားရှိနေတဲ့မကျေနပ်မှုတွေကိုအစင်လာရှိနေတဲ့ပါတီကြီးတွေကအဖြစ်တစုံတရာထုတ်မပေးနိုင်ကြဘူးလို့Union တက်ကတူကလူမှုသိပ္ပံပညာရှင် Magnus Blomgren ကပြောပါပါတယ်ခင်ဗျာ